Rohingya ဒုက္ခသည်အကျက်ဒဲစတင်ပြီးတနည်းအကြဆိုတဲ့ကောင်းစဉ်နဲ့မြမရေးဆွေးနွေးပွဲကိုလုံခြုံရေးကောင်စီမှဩဂုတ်လ28ရက်နေ့ကပြုလုပ်ရမှာအလှဲ့ကြဥက္ကဋ္ဌဖြစ်တဲ့ဗြိတိန်နိုင်ငံသားရေးဌာနရုံးရဲ့ဒနတဟာရနဲ့ကုလသမဂ္ဂရေးရာဝန်ကြီး Lord Ahmed ကအစည်းအဝေးဥက္ကဋ္ဌဖြစ်ဆောင်ရွက်ခဲ့ပါတယ်။တနည်းလာနေ့ကထုတ်ပြန်ခဲ့တဲ့မြမနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာပါအချက်အလက်တွေအရRohingya ကိုမြမစစ်တပ်ကအတင်းကျပ်မောင်းထုတ်ခဲ့တဲ့စစ်စင်ရေးဟာနိုင်ငံကရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောင်းနေကြောင်းသူကအခုလိုပြောသွားပါတယ
် This council is charged by the international community with the primary
ရေးကောင်စီကိုနိုင်ငံကအတိုင်းအဝန်းကဦးဆောင်တာပါလုံခြုံရေးကောင်စီအနေနဲ့နိုင်ငံကငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိန်းသိမ်းဖို့အဓိကတာဝန်ရှိပါတယ်လူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုလိုမျိုးပြစ်မှုတွေအသေးစိတ်ဖော်ပြထားတဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာအရဆိုရင်နိုင်ငံကငြိမ်းချမ်းရေးကိုချိန်ချောင်းနေပါတယ်ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်နေဆက်ကနေအတင်းအကျပ်မောင်းထုတ်မှုဟာစစ်စင်ရေးဖြစ်သလိုနိုင်ငံကငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောင်းနေပါတယ်ဒါကြောင့်စက်တင်ဘာလမှာလူအခွင့်ရေးကောင်စီကိုတင်သွင်းမဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့နောက်ဆုံးအစီရင်ခံစာပါအချက်တွေကိုလုံခြုံရေးကောင်စီအနေနဲ့ထည့်သွင်းစဉ်းစားသင့်ပါတယ်
အမေရိကန်ပြည်ထောင်စုကုလသမဂ္ဂဆိုင်ရာသံမတ်ကြီးနီကီဟီလီကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာလုံခြုံရေးတပ်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအမေရိကန်အစိုးရဘက်ကစုံစမ်းတွေ့ရှိထားကြောင်းအခုလိုပြောသွားပါတယ
်။ One year ago this week, unspeakable violence was reaching its peak in Burma. A brutal campaign of ethnic cleansing was underway.
ဒီတရင်မှာမတိုင်မီလွန်ခဲ့တဲ့နှစ်ကကြားလိုတော့မကောင်းတဲ့ရာဇဝတ်ပြစ်မှုတွေကိုမြန်မာနိုင်ငံမှာကျူးလွန်တာဟာအဆိုးဆုံးအခြေအနေရောက်ခဲ့ပါတယ်။လူမျိုးစုလိုက်ရက်ဆက်စွာရှင်လင်းဖယ်ရှားမှုတွေဖြစ်ပွားခဲ့ပါတယ်။ဒါကြောင့်လဲရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်စခန်းတွေကိုထွက်ပြေးခိုးလုံကြရပါတယ်။အခုတော့အမေရိကန်နိုင်ငံဂျာယီဌာနရဲ့ကြီးစုကြောင့်ဒီဒုက္ခသည်တွေဘယ်လိုခံစားနေကြရလဲ။သူတို့မထွက်ပြေးမီဘာတွေကြုံတွေ့ခဲ့ရသလဲဆိုတာကိုတက်တီအထောက်အထားတွေရရှိခဲ့ပါပြီ။
အမေရိကန်ပြည်ထောင်စုကစုံစမ်းတွေ့ရှိချက်တွေဟာကုလသမဂ္ဂလူခွင့်ရေးကောင်စီကဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံဆိုင်ရာကုလအချက်အလက်ရှာဖွေရေးအဖွဲ့ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာပါအချက်တွေနဲ့ကိုက်ညီမှုရှိကြောင်းနီကီဟီလီကပြောပါတယ်။ဒါအပြင်လုံခြုံရေးကောင်စီအနေနဲ့ဘာတွေဆက်ပြီးဆောင်ရွက်မလဲဆိုတာကိုကဘာကစောင့်ကြည့်နေကြောင်းသူကအခုလိုဆိုပါတယ်
။ Children, babies, women and men suffered unspeakable crimes. The attacks were planned.premeditated and coordinated
clearly အမျိုးသမီးတွေအမျိုးသားတွေဟာပြောပြလိုတောင်မကောင်းတဲ့ရာဇဝတ်ပြစ်မှုတွေကျူးလွန်ခြင်းခံခဲ့ကြရပါတယ်တိုက်ခိုက်မှုတွေကိုကြိုတင်စီစဉ်ထားတဲ့အကွက်ချပြီးနှိမ့်နိုင်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်ဒီပြစ်မှုကျူးလွန်သူတွေကမြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေဖြစ်ကြပါတယ်ဒါကြောင့်လုံခြုံရေးကောင်စီအနေနဲ့ဘာဆက်လုပ်မလဲတကယ်ပဲလက်တွေလုပ်မလားဆိုတာကိုကဘာကစောင့်ကြည့်နေပါတယ်
ရခိုင်ရေးတရုတ်အစိုးရရဲ့ရည်တည်ချက်ကိုတော့တရုတ်နိုင်ငံကိုယ်စားလှယ်ကအခုလိုပြောပါတယ
် The Rakhine issue has complicated historical
ရခိုင်ပြဿနာဟာလူမျိုးရေးဘာသာရေးတမိုင်းကြောင်းအရာရှုပ်ထွေးမှုတွေရှိနေတာပါဒါကိုတဖြည်းဖြည်းနဲ့အဆက်မပြတ်ချီးကပ်တဲ့နည်းလမ်းကနေတစ်ဆင့်အချိန်ယူဖြေရှင်းရမှာဖြစ်ပါတယ်လက်ရှိအချိန်မှာတိုးတက်မှုတွေထိခိုက်စေမှာကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဂရုစိုက်ရမှာဖြစ်ပါတယ်နောက်ပြီး PR တွေပေးနေမယ့်အစားမြန်မာအနေနဲ့လေးလေးနက်နက်စိုးရိမ်မကင်းဖြစ်နေတဲ့သူတို့ရဲ့ကြီးမားတဲ့အခက်အခဲကိုအပြည့်အဝနားလည်ပြီးအပြုသဘောဆောင်တဲ့အကူအညီတွေဆက်ပြီးပေးသွားမှာဖြစ်ပါတယ
်။အလားတူရုရှားအစိုးရကိုယ်စားလှယ်ကလည်းဆွေးနွေးပွဲမှာရုရှားအစိုးရရဲ့သဘောထားကိုအခုလိုပြောသွားပါတယ်
။ For our part, we consistently advocate a balanced and non-confrontational approach.
ကျွန်တော်တို့နိုင်ငံရေးနဲ့တာဝန်ယူမှုနဲ့ထိတိုက်ရင်ဆိုင်လာမျိုးမဟုတ်တဲ့ချင်းကပ်တဲ့နည်းလမ်းကိုပဲမြဲပဲထောက်ခံအားပေးခဲ့ပါတယ်။မြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်လို့ဆွေးနွေးရမှာဒုက္ခသည်ရေကင်တွယ်ဖို့ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာအခြေအနေတွေပုံမှန်ဖြစ်အောင်လုပ်ဖို့အချက်ကိုပဲမျှော်လင့်ထားပါတယ်။ရခိုင်ကြက်တဲ့အတွက်ပြည်စုံကျေပြန့်တဲ့အဖြေရှာနိုင်ဖို့မြန်မာအာဏာပိုင်တွေကြိုးပမ်းရမှာကိုဖီအန်နဲ့ဦးဆောင်တဲ့ရခိုင်ကြက်ဘေးကွန်ရှင်အကြံပြုချက်တွေကိုအပြည့်အဝအကောင့်ထည့်ဖော်ဖို့တစ်ဆင့်ပြီးတစ်ဆင့်ကြိုးပမ်းနေတယ်ဆိုတာကျွန်တော်တို့သိပါတယ်။ဒီနေ့အချိန်ထိဆိုရင်အကြံပြုချက်88ချက်ထဲက81ချက်ကိုမြန်မာဆိုရဘက်ကအကောင့်ထည့်ဖော်ပြီးပါပြီ။နေရအတေးကျအရွှေပြောင်းခံရသူတွေပါဝင်ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ဒုက္ခသည်တွေအားလုံးနေရပြန်ရေးတဆင်ပြီးတဆင်ဆောင်ရွက်ဖို့နေပြည်တော်မှာရှိတဲ့အစိုးရတာဝန်ရှိသူတွေဘက်ကအစဉ်သင့်ဖြစ်နေကြောင်းအချိန်ချင်းထုတ်ဖော်ပြသပြောဆိုတဲ့အပေါ်မှာရုရှားအနေနဲ့ကြိုးဆိုပါတယ်
ရိုဟင်ဂျာဒုက္ခသည်စုစုပေါင်းတသန်းနီးပါးကိုလက်ခံထားတဲ့အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကတော့သူတို့အစိုးရရဲ့ရည်တည်ချက်ကိုအခုလိုပြောသွားပါတယ
်။ Most importantly, the question of accountability deserves to be addressed in the right earnest.The culture of impunity for the alleged
အရေးကြီးဆုံးကတာဝန်ယူမှုတာဝန်ခံမှုကိစ္စကိုလေးလေးနက်နက်ကင်တွယ်သွားဖို့လိုအပ်ပါတယ်။ရိုဟင်ဂျာတွေပေါ်ပြစ်မှုကျူးလွန်ခဲ့ကြသူတွေကိုအရေးယူမှုမရှိတာကိုအဆုံးသတ်ရမှာဖြစ်ပါတယ်။ဒါမှလည်းသူတို့တွေခံစားနေရတဲ့ဒုက္ခဝေဒနာတွေပြေပြောက်နိုင်မှာဖြစ်ပြီးတရားဥပဒေအရမျက်မျက်တတဖြစ်မှာပါ။မြန်မာအစိုးရကမကြသေးမီကဖွဲ့စည်းခဲ့တဲ့စုံစမ်းရေးကော်မရှင်အနေနဲ့လွတ်လပ်စွာလှုံ့ဆော်ခွင့်ရသင့်ပြီးကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့အကြံပေးချက်နဲ့အညီဆောင်ရွက်သင့်ပါတယ်။နိုင်ငံတကာလူ့အဖွဲ့အစည်းအပြင်ဒီလုံခြုံရေးကောင်စီအနေနဲ့လည်းကုလသမဂ္ဂကော်မရှင်ရဲ့အကြံပေးချက်တွေကိုအလေးထားသင့်ကြပါတယ်။နိုင်ငံတကာတရားဥပဒေစိုးမိုးရေးအပြင် Rome Statute နဲ့တခြားစာချုပ်တွေကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံဖြစ်တဲ့ Bangladesh နိုင်ငံအနေနဲ့ပြစ်မှုကျူးလွန်သူတွေအရေးယူနိုင်ရေးအတွက်နိုင်ငံတကာဖော်ဆောင်မှုတွေနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲ Bangladesh ဟာမြန်မာအစိုးရနဲ့လုံခြုံရေးကိစ္စရပ်အပြင်အခြားမဟာဗျူဟာကျတဲ့ကိစ္စရပ်တွေမှာအိန္ဒိချင်းကောင်စိတ်တက်နဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်
။မနေ့ကလုံခြုံရေးကောင်စီမှကျင်းပတဲ့မြမအရေးတကဖွင့်ဆွေးနွေးပွဲကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကိုယ်တိုင်တက်ရောက်ပြီးတော့ဆွေးနွေးပြောဆိုခဲ့တယ်လို့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီရဲ့မြန်မာနဲ့ရိုဟင်ဂျာဒုက္ခသည်အကျက်တဲဆိုင်ရာအကြီးအကဲဂတ်တူးကလည်းမြမအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုအခြေအနေတွေကိုတင်ပြခဲ့ပါတယ်ရှင်။